ရင်းနေကတော့
နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောင်လိုင်းပဲခူးမြို့ကံမောဆတ်သားရီရွှေနန်းတော်ကြီးတိမ့်သိမ့်ထားရှိမှုကိုကြည့်ရှုစစ်ဆေးတဲ့တင်နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောင်လိုင်းပဲခူးမြို့ရှိရှေးအောင်သမိုင်းဝင်တကူကြီးဖျားစီများတို့တွားရောက်ဖူးမြော်ခြင်းမျိုးပြီးဖျားဝူလာပြည်သူများကိုရင်းနှီးနှီးနှုတ်ဆက်တဲ့တင်နေနောင်ကျုံမြို့နယ်အတွင်းရှိအခြေခံပညာကျောင်းများမှာကျောင်းသားကျောင်းသူများအေးချမ်းပျော်ရွှင်စွာပညာသင်ကြားလျက်ရှိတဲ့တွင်စတဲ့တည်နေပဲဖြစ်ပါရဲ့ရှင်။မြော်ရီယုံမြေတန်ကြားရဲ့တနစ်တာတည်များကို MWD Channel နဲ့ MWD Variety Channel တို့မှာနေ့စဉ်မနက်6:00နာရီမှည7:00နာရီထိထုတ်လွှင့်ပြသလျက်ရှိပါရဲ့ရှင်
။နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောက်လိုင်ဟာဒီကနေ့မှာ24 July မြူသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီတွဲပတ်မှုဆောင်ချုပ်ဗိုလ်ချုပ်ကြီးရဲဝင်းဦးနဲ့စနေခီးစင်မှာလိုက်ပါလာတဲ့အဖွဲ့ဝင်များဘုံတိုင်းဒေသကြီးဝန်ကြီးချုပ်နဲ့တာဝန်ရှိသူများလိုက်ပါပြီးပဲခူးမြို့ကံမောဆသားရီရွှေလန်းတော်ကြီးရှေးအောင်ရည်ကြီးမှုဆိုင်ရာအမွေနှင့်နေရာများပြုပြင်ထိန်းသိမ်းခြင်းလုပ်ငန်းများဆောင်ရွက်နေမှုအခြေအနေများကိုတွားရောက်ကြည့်ရှုစစ်ဆေးပါသည်ဥစွာနိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌနှင့်စနေအဖွဲ့ဝင်များကမ္ဘောဇာသားတီရွှေလန်းတော်သို့ရောက်ရှိကြပြီးရွှေလန်းတော်တွင်ရခိုင်မြေနှင်းပြသက်ဆောင်နေရာမှတူးဖော်ရရှိတဲ့ကျွန်းနိုင်လုံကြီးများပြသထားရှိမှုရှေးခေတ်မြန်မာမင်းတို့ရဲ့ကရောကအခမ်းအနားပုံစံအားရေးဆွဲပြသထားရှိမှုအနော်ရထားမီဒီယာကြီးရဲ့တိရိဇေယဘူမိရွှေလန်းတော်ပကံခေပြင်းတော်မီဒီယာကြီးရဲ့ကံဘောဇာတာရီရွှေလန်းတော်ဟန်တာဝရီခေတောင်မီဒီယာကြီးရဲ့ရွှေဘုံရတနာမင်္ဂလာရွှေလန်းတော်ကုန်းပေါင်ခေမြန်မာမီဒီယာကြီးရဲ့မြန်မာစံကြော်ရွှေလန်းတော်ဂျန်နာဘုံခေစရည်လမ်းတော်ကြီးများအားငကူမူလပုံစံအတိုင်းတိဆောက်ပြုပြင်ထိန်းသိမ်းထားရှိမှုမတန်းတပ်ပုံများကံဘောဇာတာရီရွှေလန်းတော်အားပြန်လည်ပြုပြင်ထိန်းသိမ်းရေးလုပ်ငန်းများဆောင်ရွက်ထားရှိမှုရှေးပြင်များအသုံးပြုခဲ့တဲ့အသုံးဆောင်ပစ္စည်းများပြသထားရှိမှုရေနံပြတ်သက်တော်ကြီးထိန်းသိမ်းထားရှိမှုကံဘောဇာတာရီရွှေလန်းတော်အားပြန်လည်ဖော်ထုတ်ခြင်းမတန်းတပ်ပုံများပြသထားရှိမှုစားတဲ့ပြကန်အတီတီအားလဲ့လေကြည့်ရှုစစ်စေးရောင်တောင်းရှိသူများကရှင်းလင်းတင်ပြကြပါရယ်ရှင်းလင်းတင်ပြမှုများပေါ်နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌကကံဘောဇာသားရီရွှေလန်းတော်ကြီးအတွင်ခင်းချင်းပြသထားရှိတဲ့ရှင်းအောင်ကျွလုံးတိုင်ကြီးများရှိပြင်းများအသုံးပြုခဲ့တဲ့အသုံးဆောင်ပစ္စည်းများပြသထားရှိမှုသမိုင်းကြောင်းအထောက်အထားများဟာဝေကြီးဖြစ်တန်ဖိုးဖြတ်၍မရနိုင်သည့်အဖိုးတန်အမွေနှစ်များပင်ဖြစ်ကြောင်းဒါကြောင့်ပြုပြင်ထိန်းသိမ်းရေးလုပ်ငန်းများဆောင်ရွက်ရမှာအသေးစိတ်စနစ်တကျဖြင့်တန်ဖိုးထားလက်ဆင့်ခံထိန်းသိမ်းသွားကြရမှာဖြစ်ကြောင်တပ်ပုံများပကြီးများကိုလည်း ခင်မီနီးပညာများအသုံးပြု၍ကြည်လင်ပြတ်သားမှုနဲ့တပ်ဖွဲ့ရည်သွေးကောင်းမှုမှုရှိအောင်ဆောင်ရွက်သွားရန်လိုကြောင်းရှင်းမြမမင်းတို့လက်ထက်မြန်မာနိုင်ငံတော်ရဲ့အမျိုးဘာသာသာသနာနှင့်ရည်ကျေးမှုဓလေ့ထုံးတမ်းစင်လာများအနုတုခုမှပညာရများဘုရင်တန်းတော်ကြီးများရဲ့ကြီးကျယ်ခမ်းနားစွာဖြင့်တိဆောက်ထားရှိမှုများနဲ့ဩဇာတက္ကမကြီးမားကျယ်ပြန့်ခဲ့မှုများကိုပုံပေါ်အောင်ခင်းကျင်းပြတာထိမ့်သိမ့်သွားရန်လိုကြောင်းကမ္ဘောဇာသားရီရှင်တန်းတော်ကြီးအတွင်တန်ရှင်းတာယာလာပါစေ၏အမြဲမပြတ်ထိမ့်သိမ့်ဆောင်ရွက်နေကြရမှာဖြစ်ကြောင်းအလာဒူဟန်တာဝဒီမြို့တော်ဟောင်းများအားပြည်လဲပေါ်ထုတ်ထိမ့်သိမ့်တန်ရေးလုပ်ငန်းများကိုလည်းဆက်လက်ဆောင်ရွက်သွားရမှာဖြစ်ကြောင်းဟန်တာဝဒီမြို့ဟောင်းကမ္ဘောဇာသားရီနန်းတော်ရဲ့ကျုံးကိုလည်းတစ်ဆက်တစ်ဆက်တည်းဖြစ်အောင်ဆောင်ရွက်သွားရန်လိုကြောင်းနဲ့အခြားလူအပ်တာများကိုလမ်းညွှန်မှာကြားပါရယ်အဲဒီတော့နိုင်ငံတော်လုံခြုံရေးနဲ့အေးချမ်းသာယာရေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်များဟာဘေးနောင်မင်းတရားကြီးစီးနင်းအသုံးပြုခဲ့တဲ့မြင်းဆက်ချောက်ကောင်ကာတော်ယထာတော်ကြီးမူလအရွယ်စားပုံစံတူပြဆောင်အားရှေးမှုမပြတ်ပြန်လည်တိဆောက်ပြီးစီးမှုအခြေအနေများကိုတွားရောက်ကြည့်ရှုဆက်စပ်ပြီးလူအပ်တာများလမ်းညွှန်မှာကြားပါရယ်အဲဒီတော့နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များဟာဟန်တာဝဒီမြို့ရိုးရှိတိန်ဒီတကားနေရာအားတွားရောက်ကြည့်ရှုစစ်ဆေးရာတောင်းရှိသူများကပဲခူးမြို့ဟန်တာဝဒီမြို့ဟောင်းကျုံမြို့ယူနှင့်မြို့တကားများဆိုင်ရာအချက်အလက်များနဲ့ပြုပြင်ထိန်းသိမ်းရေးလုပ်ငန်းများဆောင်ရွက်နေမှုအခြေအနေများနဲ့ပတ်သက်ပြီးရှင်းလင်းတင်ပြပါရစေ။ရှင်းလင်းတင်ပြမှုများပေါ်နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌကရှေးအောင်ရည်ကျေးမှုအမွေအနှစ်များကိုမိမိတို့အနေဖြင့်ရှေးမှုမပြတ်စေဘဲပြန်လည်ထိန်းသိမ်းဆောင်ရွက်ထားရှိခြင်းဟာအနာဂတ်လူငယ်များအနေဖြင့်မျိုးချစ်စိတ်ဓာတ်များပုံမထွန်းကားလာအောင်ဆောင်ရွက်ပေးခြင်းပင်ဖြစ်ကြောင်းထိန်းသိမ်းခြင်းလုပ်ငန်းများဆောင်ရွက်၍ရှေးအောင်သမိုင်းဝင်အထင်ကရအမွေအနှစ်များဖြစ်တဲ့အတွက်စနစ်တကျဖြင့်ပုံစံတကျဖြစ်အောင်ထိန်းသိမ်းဆောင်ရွက်သွားကြရန်လိုကြောင်းဟန်တာဝီမြို့ဟောင်းမြို့ရိုးတစ်လျှောက်မှာရှေးခင်ကလေးကရှိပြီးဖြစ်တဲ့ရှေးဟောင်းကျုံးနေရာများအားပြန်လည်တူးဖော်ထိန်းသိမ်းသွားရန်လိုကြောင်းတင်ဒီတကားရှိတရားကိုလည်းခင်မီနည်းပညာများအသုံးပြု၍ရှေးမူလျက်များအတိုင်းပြန်လည်ပြုပြင်တည်ဆောက်သွားရန်လိုကြောင်းကျုံးမေးဝင်းကျင်မှာပြည်သူများအေးချမ်းစွာဖြင့်အနားယူပန်းဖြေရန်နေရာများကိုလည်းချက်ခံရေးဆောင်ရွက်နိုင်တဲ့နေရာများကိုဆောင်ရွက်ပေးသွားရန်လိုတဲ့ကဲ့သို့ကျုံးပေးမှာမျက်စိပရာသဖြစ်စေရေးဆောင်ရွက်ပေးသွားရန်လူကြောင့်ဖြစ်မှာကြပါရယ် အဲဒီတော့နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌနှင့်ဖွဲ့ဝင်များဟာဟန်တာရီမြို့ရုံးနှင့်ကျုံပီတရှောင်းနှင့်ပဲခူးမြို့တွင်မော်တော်ယာဉ်များဖြင့်လဲလှယ်ကြည့်ရှုစစ်ဆေးကြပြီးပဲခူးမြို့တွင်ဖြတ်တန်းစီစဉ်သွားတဲ့ပဲခူးမြို့အားကျောက်စီနယံများပြုလုပ်၍ရေစီးစစ်မှုများကောင်းမွန်စေရေးစနစ်တကျဖြင့်ထိန်းသိမ်းဆောင်ရွက်ကြောင်းဝင်ရှိသူများကိုလမ်းညွှန်မှာကြားခဲ မြန်မာသက်ကြီး935 AD 1953ခုနှစ်မှာပြည်တော်မြေတရားကြီးဟာဟန်တာရီဒေသမှာအကျယ်ဝင်3400စတူရန်မီတာရှိကမြို့ရိုးပတ်လည်တစ်ပတ်တစ်ချက်စီမှာမြို့တကာ5ဘောက်ပါရှိပြီးစုစုပေါင်းမြို့တကာ20ပြည့်တိစောက်ထားတဲ့ကြီးကျယ်ခန္ဓာတွေလမ်းတော်တစ်ခုကိုတိစောက်ခဲ့ပြီးကမ္ဘောဇာတာဒီခုခေါ်တွင်စီခဲ့ကြောင်းမြန်မာသက်ကြီး943ခုနှစ် AD 1582ခုနှစ်တက်တော်66နှစ်မှာမြင်းတော်မင်းတရားကြီးနဲ့ရွာဆန်းခဲ့ပြီးတားတော်နန္ဒပြင်းလက်ထက်မှာဟန်တာဝရီမြို့ပျက်စီးခဲ့ရကကံဘောဇာတာရီနန်းတော်ကြီးမှာလည်းမိရှုပျက်စီးခံခဲ့ရကြောင်းအဲဒီနောက်နှစ်ပေါင်း400ကျော်ကပျက်စီးများအောက်မှာတိမ်မြုပ်ပျောက်ကွယ်ခဲ့ရတဲ့ကံဘောဇာတာရီနန်းတော်ကြီးကိုရှင်အောင်သူတေသနာဦးကြီးဌာနက1990ပြည့်နှစ်နစံပိုင်းမှာ1998ခုနှစ်အထိသူတေသနာပြုတူးဖော်ခြင်းလုပ်ငန်းများကိုဆောင်ရွက်ခဲ့ကြောင်းရေနဲ့ပြသက်ဆောင်နေရာအား1993ခုနှစ်ဒီဇင်ဘာ23ရက်မှာစတင်သူတေသနာပြုတူးဖော်ခဲ့ရာရေနဲ့ပြသက်ဆောင်စနုဆောင်လက်ဝဲဝင်းဆောင်နဲ့လက်ရဝင်းဆောင်တို့ရဲ့ဥက္ကုပနဲ့များကိုတွေ့ရှိခဲ့ကြောင်းအဆိုပါနေရာများမှာကျွန်းတိုင်လုံးအကျဉ်းချံများကိုတွေ့ရှိခဲ့ရပြီးအချို့ကျွန်းတိုင်များမှာပိပုဆက်တာသူများရဲ့အမိများကိုရည်ထူထားသည်ကိုတွေ့ရှိရကြောင်းမြေတော်မြေတရားကြီးရဲ့မြေနှံပြသက်ဆောင်လက်ဝဲဝင်းဆောင်လက်ရဝင်းဆောင်တဲ့စနုဆောင်တို့ကိုပုံစံတူပြည်လဲတိဆောက်ရေးတွေတူးဖို့တွေ့ရှိရတဲ့ပနက်ပုံမတဲအထောက်ထားများနဲ့ညီနိုင်၍ပုံစံတူပြည်လဲတိဆောက်ထားခြင်းဖြစ်ကြောင်းနဲ့ပြည်တွင်းပြည်ပမှတာရောက်လေ့လာသူများဖြင့်စီကားလျက်ရှိတယ်လို့တင်ရရှိပါရခင်ဗျာနိုင်ငံတော်လုံခြုံရေးနှင့်ဤစံသာရေးကော်မရှင်ဥက္ကဋ္ဌဘူဂျုံမူကြီးမြောင်းနိုင်ဟာဒီကနေ့မှာဇနီးတော်ချီချူလာမြို့သားကာကွယ်ရေးနှင့်လုံခြုံရေးကောင်စီတွဲဖက်အမှုဆောင်ချုပ်ဘူဂျုံကြီးရဲဝင်းဦးနဲ့ဇနီးကြီးစင်မာလိုက်ပါလာတဲ့အဖွဲ့ဝင်များပဲခူးတိုင်းဒေသကြီးဝန်ကြီးချုပ်နဲ့တာဝန်ရှိသူများလိုက်ပါပြီးပဲခူးတိုင်းဒေသကြီးပဲခူးမျိုးရှိရှေးအောင်သမိုင်းဝင်တကိုးကြီးဖျားစီတီများတို့တွားရောက်ဖူးမြော်ကြည်ညိုကြပါတယ်ဦးစွာနိုင်ငံတော်လုံခြုံရေးနှင့်အကြံတရားရေးကော်မရှင်ဥက္ကဋ္ဌနဲ့စနေအဖွဲ့ဝင်များဟောင်းပဲခူးမြို့စုတောင်းပြည့်ရွှေဘော်တော်စီတော်မြတ်ကြီးတို့ရောက်ရှိဖူးမြော်ကြပြီးမြတ်တပိတ်စွန်တော်တတိစောပန်းရည်ချမ်းစီမီကတ်လူပူဇော်ပါတယ်အဲဒီတော့နိုင်ငံတော်လုံခြုံရေးနှင့်အကြံတရားရေးကော်မရှင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များဟာစီရော်မြတ်ကြီးအထက်ပြည့်စင်ရရှိစုတောင်းပြည့်ဘလူးရန်တိုင်းဘုရားအားဖူးမြော်ကြင်ညိုပြီးရွှေတင်ကံကတ်လူပူဇော်ပါသည်အဲဒီတော့စီရော်မြတ်ကြီးအားတရားရည်လဲလဲဖူးမြော်ကြင်ညိုကြပြီးတော်ရှိသူများကိုစေတော်မြတ်ကြီးနဲ့ပရဘုံတော်အတွင်ရှိသာသနိကအဆောက်အဦများရည်ရှိတည်တံ့ခံရည်တန်ရှင်းတည့်ရပြီးကြီးညိုတတ်ပေခွေဖြစ်စေရည်စင်စက်မပြတ်ထိမ့်ထိမ့်ဆောက်ရှောက်သွားရန်လိုကြောင်းဘုရားဖူးလာမိဘပြည်သူများနေဘူးတန်တက်တာစွာဖြင့်ဘုရားဖူးမြော်ကြီးညိုနိုင်ရည်အတွက်တပ်မတော်ကြီးရည်မိသားစုများကစေတော်ရှင်ပြတော်အဖြစ်စကြင်ကြောက်ပြားခင်းချင်းကတ်လူလူတန်းပေးသွားမှာဖြစ်ကြောင်းအဲလိုဆောင်ရမှာလေရည်ဝင်ရည်ထွက်နေရများစနစ်တကျပါရှိစေရေးဆောင်ရွက်သွားရန်လိုကြောင်းနှင့်လုပ်ငန်းဆောင်ရွက်မှုများအား မြေစုံပြီးစီအောင်ကြံ့ခံဆောင်ရွက်ပေးသွားရန်လူကြောင်းဖြင့်မှာကြခဲ့ပြီးဖျားဖူးလာမိဘပြည်သူများကိုရင်းရင်းနှီးနှီးနှုတ်ဆက်ပါတယ်အဲ့တော့ရှင်ဘောတော်စီတော်တပိုင်းပြတိုင်းတွင်ခင်းချင်းပြသထားတဲ့ရှင်အောင်လက်ရာဗုဒ္ဓရုပ်ပွားတော်များလောကရတနာများသုံးဆောင်ပစ္စည်းများကိုကြည့်ရှုပြီးစနစ်တကျထိမ့်သိမ်းကြရနဲ့ချားလိုအပ်တာများကိုမှာချပါရယ်အဲ့တော့ဇေယျတော်မြတ်ကြီးကောပကအဖွဲ့ရုံးအတွင်းမှာနိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာယာရေးကော်မရှင်ဥက္ကဋ္ဌကဇေယျတော်မြတ်ကြီးဧည့်သည်တော်မှတ်တမ်းဆောင်မှာတက်မှတ်ရေးထိုးပူဇော်ပါရယ်အဲ့တော့နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာယာရေးကော်မရှင်ဥက္ကဋ္ဌကစီရောမြက်ကြီးအတွက်ပတ်စုံအလူငွေများကိုပေးအပ်လူတန်းရာတာဝန်ရှိသူများကလက်ခံရယူပြီးဓမ္မလက်ဆောင်များပြန်လည်ပေးအပ်ပါတယ်ဆလဘီနိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာယာရေးကော်မရှင်ဥက္ကဋ္ဌနှင့်ဇနီးနှင့်အဖွဲ့ဝင်များဟာရှင်ပင်သာလျောင်းခေါ်ရွှေသာလျောင်းရုပ်ပွားတော်မြက်ကြီးအားတွားရောက်ဖူးမြော်ကြီးညိုပြီးပန်းရီချန်စီမီများကတ်လူပူဇော်ပါတယ်နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာယာရေးကော်မရှင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များဟာရုပ်ပွားတော်မြတ်ကြီးအားလက်ရရှိလက်လက်ဖူးမြော်ကြညိုပြီးရုပ်ပွားတော်မြတ်ကြီးရေရှည်တည်တဲ့ခိုင်မြဲရေးနှင့်တန်ရှင်းတာယာလှပပြီးလာရောက်ဖူးမြော်သူများကြညိုတက်ပွဲပွဲဖြစ်စေရေးလိုအပ်တဲ့ပြည့်ပြည့်ထိမ့်သိမ့်မှုများကိုအမြဲမပြတ်ဆောင်ရွက်ရန်လိုအပ်တာများကိုတာဝန်ရှိသူများအားမှာကြကဖျားဖူးလာပြည်သူများအားရည်ရည်နီနီနှုတ်ဆက်ပါတယ်အဲ့တော့နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာယာရေးကော်မရှင်ဥက္ကဋ္ဌကဧည့်သည်တော်မှတ်တမ်းဆောင်မှာလက်မှတ်ရေးထိုးပါတယ်အဲ့တော့ပတ်စုံအလူငွေများပေးအပ်လူတိုင်းရာတာဝန်ရှိသူများကလက်ခံရယူပြီးဓမ္မလက်ဆောင်ပြန်လည်ပေးအပ်ပါတယ်အဲ့တော့နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာယာရေးကော်မရှင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များဟာအာယုံကံတစောင်းအတွင်းရှိသာသနာရေးဆိုင်ရာပစ္စည်းများနဲ့ရိုးရာလက်မှုပစ္စည်းအကြောင်းဆိုင်များအားလည်းလည်းကြည့်ရှုအားပေးပါရယ်အဲ့တော့နိုင်ငံတော်လုံခြုံရေးနှင့်အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များဟာပဲခူးမြို့မာစင်ရက်ွက်ရှိဒုတိယမြန်မာနိုင်ငံတော်ကြီးကိုတည်ထောင်တော်မူခဲ့တဲ့ဟန်တာဝတီစင်ပြူများရှင်ဘီးတော်မင်းတရားကြီးကိုတော်တိုင်တည်ထောင်ကိုယ်ခွယ်ခဲ့တဲ့ဆုတောင်းပြည့်ဆွဲတော်ရှင်မဟာဇေယျတော်မြတ်ကြီးတို့ရောက်ရှိကြပြီးဇေယျတော်မြတ်ကြီးအားဖူးမြော်ခြင်းတို့ကတည်တည်ဆွံ့တော်ပန်းရီချန်စီမီကတ်လူပူဇော်ပါတယ် အဲဒီတော့နိုင်ငံတော်လုံခြုံရေးနဲ့အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌကဇေယျတော်မြတ်ကြီးဧည့်သည်တော်မှတ်တမ်းဆောင်မှာတက်မှတ်ရေးထိုးပူဇော်ပါတယ်။အဲဒီတော့ဇေယျတော်မြတ်ကြီးအတွက်ပတ်စုံအလူငွေများကိုပေးအပ်လူထံရာတော်ဝင်ရှိသူများကလက်ခံရယူပြီးဓမ္မလက်ဆောင်များပြန်လည်ပေးအပ်ပါတယ်။အဲဒီတော့နိုင်ငံတော်လုံခြုံရေးနဲ့အေးချမ်းသာရေးကော်မရှင်ဥက္ကဋ္ဌဟာစီရောမြတ်ကြီးရေရှည်တည်တဲ့ခိုင်မြဲရေးအတွက်လူအပ်တဲ့ပြုပြင်မှုမှန်ထိမ့်သိမ့်မှုများကိုစင်စက်မပြတ်ဆောင်ရွက်သွားရန်တာဝန်ရှိသူများကိုမှာချခဲ့ပါတယ်ဒီနေ့ဟာမြားပြည်သူရုံးပိတ်ရဲ့ဖြစ်တာနဲ့ညီပကိုးမျိုးရှိဒီကိုကြီးဖျားစီတီများမှာအနေနဲ့ရရမှာဖျားဖူးလာပြည်သူများဖြင့်စီကားများပြားလျက်ရှိတယ်လို့တတင်းရရှိပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းအောင်စုံမြို့မှာအကြမ်းဖက်တောင်းကျမ်းသူများကြောင့်အခြေခံပညာကျောင်းများကိုတနင်္လာနေ့ပါပိတ်ထားခဲ့ရပြီးဇူလိုင်လ25ရက်နေ့မှစပြီးအခြေခံပညာကျောင်းများကိုပြန်လည်ဖွင့်လှစ်ပြီးကျောင်းသားကျောင်းသူများကိုစာပေပညာရပ်များကိုသင်ကြားပေးလျက်ရှိတဲ့အပြင်ကျောင်းရဲ့လက်ခံချက်ကိုလည်းဆက်လက်ဆောင်ရွက်ပေးလျက်ရှိပါသည်အဲ့လိုကျောင်းနေအရွယ်ကလေးများကိုတန်းစင်လိုက်ပညာသင်ကြားနိုင်ရေးဆောင်ရွက်ပေးလျက်ရှိအောင်ဒီကနေ့မှလည်းနောင်ချုံမြို့နယ်အတွင်းရှိအခြေခံပညာကျောင်းများမှကျောင်းသားကျောင်းသူ490ဦးထပ်မံပြီးကျောင်းအနှံတဲ့အတွက်စုစုပေါင်းကျောင်းသားကျောင်းသူ3449ဦးအေးချမ်းပျော်ရွှင်စွာတက်ရောက်ပညာသင်ကြားလျက်ရှိပါသည်ဒါအပြင်ကျောင်းသားကျောင်းသူများအေးချမ်းပျော်ရွှင်စွာပညာသင်ကြားနိုင်ရေးအတွက်ဌာနဆိုင်ရာဝန်ထမ်းများကအမှန်နဲ့အခြေခံပညာထက်တန်းကျောင်းမှာကျောင်းပတ်ဝန်းကျင်ရှိခြုံတွင်ပေါင်းမဲ့များခုတ်တွင်ရှင်းလင်းခြင်းနှင့်ရေစီးရီလာကောင်းမွန်စေရေးရေမြောင်များဒုက္ခပေးခြင်းများဆောင်ရွက်ပေးပါသည်ဒါအပြင်တမရစီကုတာရေးဖွင့်နှင့်ကျဲမိုင်ရေးဝန်ထမ်းများပူးပေါင်းပြီးနောင်ချိုမြို့ပြည်သူစေယုံကြီးမှဒေသခံပြည်သူများကိုကျဲမိုင်ရေးဆောင်ရှောက်မှုလုပ်ငန်းများဆောင်ရွက်ပေးလျက်ရှိအောင်ဒီကနေ့မှာဒေသခံတိုင်းသားပြည်သူတရားရှိသူကိုလိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုများဆောင်ရွက်ပေးခဲ့တယ်လို့သတင်းရရှိပါတယ်ရှင်။တမရကြီးရေလီမိသားစုများနဲ့စေနာရှင်ပြည်သူများကစူပောင်းပါဝင်လူရန်နဲ့ဇွန်ဇန်တော်စီစာပဲစီနဲ့စွန်းပရိသပင်စိုက်ထူလူရန်ပွဲကိုဒီကနေ့နေ့လယ်ပိုင်းကနေပြည်တော်ပြည်မနာမြို့မဟာဓမ္မိကာယမှာအုံတော်ကျောင်းနိုင်မှာပြုလုပ်ရအောင်။နေပြည်တော်ဥပါဒတန်နေစီတော်ဩဝါဒစရိယာပောဘတိမျိုးအောင်စီတာပရိယတိစာတင်တိုင်းဗရဏနာယကဆရာတော်အဂမဗန္ဒီတာအဂမတတ္တမဇောတိကတစာပဒနာဝိသကနာအမှုပြုတဲ့ဆရာတော်တန်ဃာတော်များကျွမ်းတော်မူကြပြီးကာဂွေဦးစီးချုပ်ရုံမှတက်မတော်ရရှိခြင်းများအရာရှိစစ်သည်မိသားစုဝင်များဌာနဆိုင်ရာတာဝန်ရှိသူများစေနာရှင်အလှရှင်များတက်ရောက်ကြပါသည်ပထမဦးစွာတင်ရောက်လာကြတဲ့အပရိသတ်များကနေပြည်တော်ဥပဒါတန်ဒီစေတော်ဩဘာရာစရိယဆရာတော်ထံမှငါးဝတီလာခံယူဆောင်တည်ကြပြီးဆရာတော်အရှင်သူမြတ်များကမေတ္တာသို့ပြည်တရားတော်များကိုရုပ်ဖတ်တည်ဆဲတော်မူကြပါသည်အဲ့နောက်ဓမ္မရကြီးရေလီမိသားစုများနဲ့စေနာရှင်အလှရှင်များကလူရဲနဲ့စွန်းစံတော်နဲ့စီစာပင်စီမြောက်ကိုဆရာတော်အရှင်သူမြတ်များထံအတီးတီးဆက်ကပ်လူရန်ကြပါရယ်အဲ့ဒီနောက်စွန်းပရိသပင်အလှူတော်ငွေများကိုတမ်မရကြီးလေးမိသားစုများနဲ့အလှရှင်များကအတီးတီးပေးအပ်လူရန်ကြရန်တာဝန်ရှိသူများကလက်ခံရယူကြပါသည် ဆလဘီနိုင်ငံတော်ဘုဒ္ဓဝန်ဆောင်ပြည်မနာမျိုးမဟာတမိကာယမှာဦးနှောင်းကျောင်း၌ဗရဏနာယကဆရာတော်မာကနဝစကဗန္ဒိတာပဒနာတိတ်တပတိမြတ်ထံမှာတာရုအနုမောဒနာတရားနာယူကြပြီးတူရန်မှုအစုစုတို့အတွက်ရေးဆက်သွန်းချအမြပေးဝေကောင်းဗုဒ္ဓသာသနာစီရန်တေတူတူသုံးညရွတ်စွာဆုတောင်းပြီးကံတော်ကိုယူသိမ်းပါရယ်နေပြီးတော့ပြင်မနာမြို့နယ်စပူတီရီမြို့နယ်ဇင်ယာတီရီမြို့နယ်ပုဘတီရီမြို့နယ်နဲ့အောဒရာတီရီမြို့နယ်အတွင်းရှိဘုန်းတော်ကြီးကျောင်းများတိလရှင်ကျောင်းများနဲ့ဘိုးဘွားကြီးတာများအကျွတ်တမရကြီးရည်လေးမိသားစုများနဲ့စေနာရှင်ပြည်သူများက2006ခုနှစ်မှစပြီးနှင်းစင်လူရန်လျက်ရှိပြီးဒီကနေ့လူရန်မှုအစုစုမှာအလွန်ငွေကျန်236သိန်း88000ကျန်စံ1189.83ပြီ C 384.83ပိတ်တောင်စာ3198ပိတ်တောင်ပေ3198ပိတ်တောင်တိုင်းစင်းမျိုးစုံ1269နိုင်ငံသားစင်းမျိုးစုံ2ချင်းတော်လိုက်စီတော်လိုက်တန်6ပါရိုကိုလူရန်ခဲ့လို့တင်ရရှိပါရရှင
်မန္တလေးကရင်ကြီးကြောင့်ထိခိုက်ပျက်စီးခဲ့တဲ့စင်တီကြီးလဲဆယ်ရဲ့ရေတောက်စနစ်အတွင်းရှိဒီနယ်ဆိုင်ခွင်များဆိုက်ပြူးရေပုံမှန်ပေးဝင်နိုင်ရန်လက်ဝဲမြောင်လက်ရမြောင်များတို့ရေတွင်မြောင်များဖြင့်တည့်ရရေချပေးခဲ့ကြောင်းယခုနှစ်မိုးဦးကာလရင်ဆက်မပြတ်မိုးရွာတွန်းခဲ့မှုကြောင့်ရည်စည်ရလက်တလျှောက်မှာတိုက်စားပါရှိလာတဲ့တဲနှုံများမြောင်းတွင်ပို့ချပိတ်ဆို့ခဲ့မှုအပေါ်ဆယ်မြောင်းနှင့်ရည်သုံးချမှုစီမံကံကွယ်ရေးဦးစီးဌာနကလုံးဆဲခြင်းလုံးနေတာပေါင်တည်ဆောက်ခြင်းလုပ်ငန်းများကိုယခုနှစ်မိုးစပါးဆိုက်ပျိုးချိန်မြေစီမံဆောင်ရွက်လျက်ရှိကြောင်းသိရပါသည်ဆိုက်ပျိုးရေးဝင်းမြူရေးနှင့်ဆယ်မြောင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမင်းတော်ဟာဒီကနေ့နေ့လယ်ပိုင်းမှာဒုတိယဝန်ကြီးနှင့်တာဝန်ရှိသူများလိုက်ပါပြီးဒီပြည်တော်တက်ကုန်းမြို့နယ်စင်သေးစေရီတောက်စနစ်အတွင်းယခုနှစ်ဇာတာမူစပါ 8486 ဧကနဲ့မူသီးနယ်3123ဧကပြေဝဆိုက်ပြူနိုင်ရေးဒီတောက်စနစ်အတွင်းဆိုက်ပြူရေးအစဉ်ပြေချောမွေစွာပေးဝင်နိုင်ရေးစီမံဆောင်ရွက်နေမှုများကိုတွင်စင်စစ်ဆေးပါရယ်ရှေးဦးစွာပြည်တော်စုဝန်ကြီးဟာယာယီရေးတဲ့မြောင်းများအတွင်ဝင်ရောက်လျင်ရှိတဲ့တဲ့နှုံများရှင်းလင်းဖယ်ရှားနေမှုနဲ့နှုံဖန်းတာတိဆောက်ရန်ဆောင်ရွက်နေမှုဘိုးစဘာလူစဘာစိုက်ပျိုးခြင်းအတွက်ဆက်လက်ရည်ပေးဝင်နိုင်ရေးဆောင်ရွက်နေမှုများကိုကြည့်ရှုစစ်ဆေးပြီးတာဝန်ရှိသူများအားတဲ့နှုံတူဖို့ခြင်းယာယီနှုံနှိမ့်ခံတိဆောက်ခြင်းလိုအပ်တဲ့တူးမြောင်းအဆောက်အုံလုပ်ငန်းများကိုသတ်မှတ်ကာလအချိန်မီပြည်စီရေးရေလဲဆယ်အသည့်တိဆောက်ရာမှာရေရှည်တည်တတ်စွာအသုံးပြုနိုင်တဲ့ဒီဇိုင်းပုံစံနဲ့တိဆောက်မှုလုပ်ငန်းဖြစ်စေရေးဆွေးနွေးမှာကြပါတယ်။နေရာလုံးပြည်ထောင်တဲ့မန္တလေးငရင်ကြီးလှုပ်ခတ်မှုကြောင့်စင်တီရီလဲဆယ်ရဲ့ပင်မတမဟက်ဝတ်တစ်ခုလုံးထိခိုက်ပျက်စီးခဲ့တဲ့ပြင်ရေတောက်စနစ်အတွင်းရှိမိုးစဘာ၊နှွေစဘာစိုက်ပျိုးခြင်းအတွက်ရေပေးဝေရာမှာစနစ်တကျရေစီမံကန့်ကွက်မှုပြုလုပ်နိုင်ရန်စင်တီရီလဲဆယ်အသည့်တိဆောက်ရန်စီမံဆောင်ရွက်လျက်ရှိရာအတိရေးဆွဲသောဒီဇိုင်းအားဩဂုတ်လအတွင်းပြီးမြောက်အောင်ရေးဆွဲကာအတည်ပြုချက်ရယူဆောင်ရွက်သွားမှာဖြစ်ပါတယ်။အိုင်ကာမတ်စင်ပြည်တော်စုဝင်ကြီးတဲ့အဖွဲ့ဟာတက်ကုံမျိုးနဲ့ကြောက်ဆယ်ရွာအနီးရှိကင်းသာရေတိန်တမန်ကိုတောက်ရောက်ပြီးတမန်အတွင်းရေဝင်ရောက်မှုရေတိုးလောင်ထားရှိမှုနဲ့တမန်ကြန့်ခိုင်မှုအခြေအနေများကိုကြည့်ရှုစစ်ဆေးခဲ့ပြီးလူအပ်တာများပေါင်းဆက်ညှိနှိုင်းပေးခဲ့တယ်လို့တင်ပြရှိပါတယ်ခင်ဗျာ။
ဆမ်မုတ်ဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာချာလီတန်ဟောင်းညွန်ကြားမှုချုပ်များဦးဆောင်ညွန်ကြားမှုများဒုတိယအမြဲတမ်းတွင်ဝန်အထွေထွေမန်နေဂျာများနဲ့အတူဒီကနေ့မနက်ပိုင်းမှာပြည်ထောင်စုနယ်မြေနေပြည်တော်တက္ကနသတိမြို့နယ်ရှိ New Stellar Energy MN Company Limited ရဲ့ဆိုလာနဲ့ဆက်ဆက်ပစ္စည်းများတန်ဆင်ထုတ်လုပ်မဲ့စက်ရုံကိုရောက်ရှိအောင်ရှင်းလင်းဆောင်မှာအထွေထွေမန်နေဂျာကဆိုလာနဲ့ဆက်ဆက်ပစ္စည်းများတန်ဆင်ထုတ်လုပ်နိုင်ရေးအတွက်ဇယုံတီဆောင်ရေးလုပ်ငန်းများဆောင်ရွက်နေမှုစက်ပစ္စည်းကိရိယာများတက်ဆင်မဲ့အချိန်ဤထုတ်လုပ်မဲ့ပစ္စည်းမျိုးစားများ တီဆောင်ဤလူငယ်များကိုအချိန်ကြာများရေးဆွဲဆောင်ရွက်နေမှုကိုရှင်းလင်းတင်ပြရအောင်ပြည်ထောင်စုဝန်ကြီးကဆိုလာများကိုပြည်ရင်းမှထုတ်လွှင့်နိုင်ရေးအတွက်လိုအပ်ချက်များကိုဖြည့်ဆည်းဆောင်ရွက်ပေးရန်နိုင်ငံတော်အကြီးအကဲမှနန်းညွန်မှုပြုထားကြောင်းဒါကြောင့်ဆိုလာနှင့်ဆက်စပ်ပစ္စည်းများဖြစ်တဲ့အင်ဗာတာ၊ဘက်ထရီများတက်ဆင်ထုတ်လုပ်ရန်အတွက်ဇယုံတီဆောင်ရေးလုပ်ငန်းများထင်မြန်စွာပြီးစီးရင်းနဲ့လုပ်ငန်းများဆောင်ရွက်နေစဉ်ကြုံတွေ့ရတဲ့ခက်ခဲများရှိပါကညီနိုင်ပေါင်းဆက်ဖြည့်ရှင်ဆောင်ရွက်နိုင်ရန်အတွက်လာရောက်ခြင်းဖြစ်ကြောင်းဇမ္မူလုပ်ငန်းများစနစ်တကျဖြင့်ဖွံ့ဖြိုးတိုးတက်စေရန်အတွက်1990ပြည်နှစ်မှာပုဂလိကစံမှုလုပ်ငန်းဥပဒေကိုပြဋ္ဌာန်းထားရှိသဖြင့်ဥပဒေနှင့်အညီပုဂလိကစံမှုမှတ်ပုံတင်ရေးလုပ်ငန်းများကိုလည်းဆောင်ရွက်ရမှာဖြစ်ကြောင်းကုမ္ပဏီနှင့်ဖြင့်ဆောင်ရွက်လျက်ရှိတဲ့လုပ်ငန်းများအချိန်မီပြီးစီးရအတွက်တက်စလစ်များပြုစုဆောင်ရွက်ရမှာဖြစ်ကြောင်းဆိုလာများကိုအိမ်သုံးပြည်စံမှုလုပ်ငန်းများမှာပါတွင်ကျဲစွာအသုံးပြုလာတဲ့အတွက်ထုတ်လုပ်သူတက်ဆင်အသုံးပြုသူနှစ်ဦးနှစ်ဖက်အကျိုးရှိတဲ့လုပ်ငန်းဖြစ်တဲ့အတွက်အောင်မြင်အောင်ကြိုးစားဆောင်ရွက်ရမှာဖြစ်ကြောင်းလုပ်ငန်းများဆောင်ရွက်ရမှာနိုင်ငံတော်မှာထုတ်ပြန်ပြဋ္ဌာန်းထားတဲ့ဥပဒေ၊ညဥပဒေအမိန့်ညွှန်ကြားချက်များကိုတိတိကျကျလိုက်နာဆောင်ရွက်ရမှာဖြစ်ကြောင်းကုမ္ပဏီနှင့်ဖြင့်တွင်ကုန်အစားတို့ကွန်ထရောလုပ်မှုလုပ်ငန်းများဆောင်ရွက်မှာဖြစ်တဲ့အတွက်လွယ်ချက်များရှိပါကပွင့်ပွင့်လင်းလင်းတင်ပြပေးစီလိုကြောင်းနဲ့အစွမ်းကုန်ဖြည့်စည်ဆောင်ရွက်ပေးသောမှာဖြစ်ကြောင်းပြောကြားပေးကုမ္ပဏီတာဝန်ရှိသူများ၏တင်ပြချက်များကိုညှိနှိုင်းပေါင်းဆက်ဖြည့်ရှင်းဆောင်ရွက်ပေးပါရစေ။အဲဒီနောက်ပြည်တော်စုဝန်ကြီးဟောင်းဆိုလာနှင့်ဆက်စပ်ပစ္စည်းများတက်ဆင်ထုတ်လုပ်မယ်ဆက်ယုံတည်ဆောင်နေမှုမျက်စစ်သုံးမော်တော်ယာဉ်များကို SKD စနစ်ဖြင့်တက်စင်ထုတ်လုပ်မဲ့ဆက်ယုံတိဆောင်ပြီးစည်းမှုအခြေအနေတို့ကိုလှည့်လည်အားပေးကြည့်ရှုစစ်ဆေးခဲ့တယ်လို့တင်ရရှိပါရဲ့ရှင
်။အားကစားနေလူငယ်ရေးရာဝန်ကြီးဌာနလေးနှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုဒီကနေ့နှစ်ပိုင်းပါ။နေပြည်တော်အားကစားလေးချင်ရေးစခန်းကိုကန့်ဖြည့်ကိုမတဲ့ဟောမှာကျင်းပခဲ့ရအောင်။အားကစားနေလူငယ်ရေးရာဝန်ကြီးဌာနနဲ့ဟိုတယ်နှင့်ခီးတော်လာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဂျက်ဖန်တော်တောင်ဒုတိယဝန်ကြီးများဖြစ်ကြတဲ့ဦးထိန်လေးဦးစင်မေထဲနဲ့ဦးဖြိုးစောစိုးညွှန်ကြားမှုချုပ်များဖြစ်ကြတဲ့ဦးမျိုးကျော်သူဦးညံစောဦးနဲ့ဦးကျော်စုံမိုးဒုတိယမြေထံအတွင်ဝင်ဒုတိယညွှန်ကြားမှုချုပ်များလက်ထောက်အတွင်ဝင်များတာဝန်ခံညွှန်ကြားမှုများနဲ့ရာထူးမှုတွေဝန်ထမ်းများနဲ့ဝန်ထမ်းသားသမီးများတက်ရောက်ခဲ့ကြပါတယ်ဘူးစွာပြည်တော်စုဝင်ကြီးကအဖွင့်ပါစကားပြောကြပါတယ်ဆက်လက်ပြီး2025-2026ပညာသင်နှစ်မှာတက်ရောက်လျက်ရှိတဲ့ဝန်ထမ်းသားသမီးများအတွက်ပညာသင်ထောက်ပံ့ခြင်းများတက္ကသိုလ်ဝန်ထမ်းဆောင်ပေးပွဲမှာအကုန်လုံးဖြင့်အောင်မြင်ခဲ့ကြသူများပြည်တွင်းပြပသင်တန်းများဆွေးနွေးပွဲများဘာသာရပ်အလိုက်ထူးချွန်စုရရှိခဲ့တဲ့ဝန်ထမ်းများပြည်ပဆိုင်ရာဖိတ်ခေါ်အားကစားပြိုင်ပွဲများမှာအားကစားနည်းလိုက်ပါဝင်ရှင်ပြန်ခဲ့ပြီးသုတစေရရှိခဲ့ကြသူများကိုပြည်တော်စုဝင်ကြီးဒုတိယဝင်ကြီးများနဲ့ညွှန်ကြားမှုချုပ်များကပညာသင်ထောက်ပံ့ခြင်းများဂုဏ်ပြုသုတစေများဂုဏ်ပြုမှတ်တမ်းတော်များနဲ့ဂုဏ်ပြုချီးမြှင့်ခွင့်များကိုအတီးတီးပေးအပ်ချီးမြှင့်ခဲ့ကြပြီးနောက်မတ်တရစုပေါင်းမှတ်တမ်းခြင်းတက်ပုံရိုက်ကူး၍အခမ်းအနားကိုပြုသိမ်းပါသည်အဲဒီနောက်လေးနှစ်မြောက်နှစ်ပတ်လည်နေ့ထိမ်းပန်းပြေရာထူးမှုတွေဝန်ထမ်းများအားမတ်တရားလက်ဆောင်ပစ္စည်းများကံစားမဲပေါက်ပေးခြင်းအစီအစဉ်အားဆက်လက်ကျင်းပခဲ့ရာကံစားမဲပေါက်သူများကိုညွှန်ကြားရေးမှူးချုပ်ဦးညံစောဦးနှင့်တာဝန်ရှိသူများကမတ်တရားဆုလက်ဆောင်များကိုအတည်တည်ပေးအပ်ချင်းမြင်ခဲ့ကြပါသည်အဲဒီနောက်ညနေပိုင်းမှာပျော်ပွဲရှင်ပွဲဖြစ်ပျော်ပြေအဖွဲ့များမှတီးဆိုးပျော်ပြေခြင်းများဝန်ထမ်းများရဲ့ကာရာအိုကေတီးဆိုးပြိုင်ပွဲများနဲ့ဆုရရှိသူများအားစုချင်းမြင့်ချင်းအခမ်းအနားကိုဆက်လက်ကျင်းပခဲ့တယ်လို့တင်ပြရရှိပါရခင်ဗျာ
မြန်မာနိုင်ငံရဲ့တပ်ဖွဲ့မှဒုတိယရဲချုပ်ရဲဘော်ချုပ်အောင်နိုင်သူဦးဆောင်နဲ့မြန်မာကိုယ်စားလှယ်ဖွဲ့နဲ့တရုတ်ပြည်သူသမ္မတနိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနမူကင်းရဲတပ်ဖွဲ့နိုင်ငံရေးမှူးမစ္စတာဂျန်ခွန်လီဦးဆောင်နဲ့ကိုယ်စားလှယ်ဖွဲ့တို့ဟောင်းတရုတ်ပြည်သူသမ္မတနိုင်ငံယူနန်ပြည်နယ်တေဟွန်တိုင်းမန်စီမြို့ရှိYester Hotel စီဝေးခမမှာတွေ့ဆုံကောင်းမူဆေဒီတာတွေတတိယကျင်း online လေးလေးမှုတိုက်ဖြတ်ရေးအတွက်မြန်မာတရုတ်နှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲကို ဇူလိုင်လ26ရက်နေ့မှာတွဲဆောင်ဆွေးနွေးညှိနှိုင်းခဲ့ပါတယ်။ဆွေးနွေးပွဲမှာမူဆယ်ဒေသတွင်အွန်လိုင်းလည်လည်မှုတိုက်ဖြတ်ရေးကိုမြန်မာတရုတ်နှစ်နိုင်ငံပူးပေါင်းပြီး2024ခုနှစ်မှာပထမအကြိမ်2025ခုနှစ်မှာဒုတိယအကြိမ်ဖြင့်ဆောင်ရွက်ခဲ့ကြောင်းကင်းပြည်နယ်မြောက်ပြည်ဒေသမှာလည်းတရုတ်နိုင်ငံနဲ့ပူးပေါင်းပြီးအွန်လိုင်းလည်လည်မှုတိုက်ဖြတ်ရေးစစ်ဆင်ရေးများဆောင်ရွက်ခဲ့ရအောင်ဒီကနေ့အချိန်ထိနိုင်ငံသားသာကိုရုံနေရ69ကိုဖော်ထုတ်စစ်ဆေးနိုင်ခဲ့ကြောင်းလည်းဆက်လက်ပြီးတရားမဝင်အွန်လိုင်းလည်လည်မှုကျူးလွန်သူများကိုဖော်ထုတ်ဖမ်းဆီးနိုင်ရေးတရင်ပလဲခြင်းဖမ်းဆီးရမည့်တရားခံများကိုပြန်လည်လွှဲပြောင်းလက်ခံခြင်းနဲ့ဆက်လက်ဆောင်ရွက်ကြမယ်လုပ်ငန်းစဉ်များကိုဆွေးနွေးကြပါရယ်။အဲဒီနောက်မြန်မာတရုတ်နှစ်နိုင်ငံရဲ့တပ်ဖွဲ့များနယ်မြေကန်ကုကဲမှုဌာနချုပ်မှအကြောင်းရှိသူများနဲ့လုံးချုံရေးဖွဲ့များပူပေါင်းဆောင်ရွက်ခြင်းဖြင့်မူဆယ်ဒေသအတွင်းတရားချင်းအွန်လိုင်းလည်လည်မှုစစ်ဆေးဖော်ထုတ်ရေးကိုဇူလိုင်လ28ရက်နေ့မှ30ရက်နေ့အထိပူပေါင်းဆောင်ရွက်ခဲ့ရအောင်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းတရားမဝင်ဝင်ရောက်ပြီးအွန်လိုင်းလည်လည်မှုကျူးလွန်သူတရုတ်နိုင်ငံသား256ဦးကိုအွန်လိုင်းလည်လည်မှုကျူးလွန်ရမှအသုံးပြုခဲ့တဲ့အဆောက်အုံ15လုံး computer အလုံး3စိတ် laptop 9လုံးလက်ကင်ဖုန်းမျိုးစုံ312လုံး wifi ဆက်14လုံးနဲ့အတူပေါ်ထုတ်ဖန်ဆီးနိုင်ခဲ့ပါတယ်အဆိုပါဖန်ဆီးရမိခဲ့သူများကိုမြန်မာတရုတ်နှစ်နိုင်ငံချစ်ချည်ရေးနဲ့ဆွေးနွေးပွဲသမောထူညီချက်များအရဇူလိုင်လ30ရက်နေ့မနက်ပိုင်းမှာမြန်မာတရုတ်နှစ်နိုင်ငံနယ်စပ်ဝင်ထွက်ပေါက်မန်ဝင်းဂိတ်မှာမြန်မာနိုင်ငံရဲတပ်ဖွဲ့မှဒုတိယရဲချုပ်ရဲဘော်ချုပ်အောင်နိုင်သူနယ်မြေကန်ကုကဲမှုဌာနချုပ်မှတာဝန်ရှိသူများကတရုတ်ပြည်သူတမန်နိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနမှတာဝန်ရှိသူများထံလုံထုံးလုံနီများနဲ့အညီစနစ်တကျလွှဲပြောင်းပေးအပ်ခဲ့တယ်လို့သတင်းရရှိပါရရှင်